ဒေါ်လာဘီလီယံပေါင်းများစွာနဲ့လဲပတ်နေတဲ့ထိုင်းငါလုပ်ငန်းမှာရေလုံသားရဲ့ရပိုင်ခွင့်တိုးတက်အောင်ကြိုးစားဖို့ပြက်ကွက်ခဲ့တဲ့နောက်ပိုင်းထိုင်းရဲ့ပင်လယ်ဆောင်လုပ်ငန်းအတွက်အမေရိကန်ကပေးထားတဲ့ကုန်တယ်ဆိုင်ရာအထူးခွင့်ရေးကိုအမေရိကန်သမ္မတဒေါ်လာထရမ့်ကဆန့်ကျင်ထားလိုက်ပါတယ်။ထိုင်းရဲ့ပင်လယ်ဆောင်ထုတ်လုပ်တင်ပို့မှုဟာကမ္ဘာမှာတက်ကြွအခြေဆုံးဖြစ်ပါတယ်။ဒါပေမဲ့ဒီလုပ်ငန်းမှာအများဆုံးလုပ်ကိုင်းနေတဲ့ရှေ့တောင်လုပ်သားတွေပေါ်မှာပြုံပြုတ်ခိုင်းစင်မှုတွေနဲ့လူကုန်ကူးမှုတွေရှိနေကြောင်းသတင်းတွေထွက်လာတဲ့အတွက်ထိုင်းပင်လယ်ဆောင်လုပ်ငန်းတင်ပို့မှုဟာမကြာခင်နှစ်တွေကအတော်လေးနာမည်ပြက်ခဲ့တာပါ။ဒီလိုထိုင်းနိုင်ငံကပင်လယ်ဆောင်နဲ့တင်ပြတင်ပို့မှုလုပ်ငန်းတွေမှာအလုပ်သမားရပိုင်ခွင့်ဆိုင်ရာပြဿနာကကာလတရှိရှိနေစေဖြစ်တဲ့အတွက်ထိုင်းပင်လယ်ဆောင်လုပ်ငန်းအားလုံးအတွက်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရတွေလက်လွတ်ဆောင်ရှောက်ဖို့ရှိတယ်လို့အမေရိကန်ကုန်သွယ်ရေးတာဝန်ခံပြောကြားချက်ကိုကိုကာဘီဘလူးဘော့သတင်းမှဆန်နေရကဖော်ပြပါတယ်။ဒါ့အပြင်ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရဆိုင်ရာမှုကအမေရိကန်ဒေါ်လာ 1.3 ဘီလီယံတန်တယ်လို့ပါဖော်ပြထားပြီးဒီလိုဆိုင်ရာမှုက2020ဧပြီမှာစတင်တက်အောင်ဖြစ်ကြောင်းအလုပ်တော်ဥက္ကဋ္ဌနန်စီဖလိုစီကိုပေးပို့တဲ့စာရသိရတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကသူ့နိုင်ငံရဲ့လုပ်သားတွေပေါ်မှာနိုင်ငံတကာအသိမှတ်သူအလို့သမားရပိုင်ခွင့်ကိုရအောင်မလုပ်ဆောင်တဲ့အတွက်အခွန်ကင်းလုပ်ခွင့်ပေးထားတာကိုဆိုင်းရမှာဖြစ်ကြောင်းသမ္မတ Trump ရဲ့စာရဲမှာဖော်ပြထားပါတယ်။ GSP season လို့ခေါ်တဲ့ American ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာထုတ်ခွင့်ရေးကိုခံစားခွင့်ရှိတဲ့နိုင်ငံတွေအတွက်သမ္မတကုန်ပစ္စည်းရဲ့အပေါ်မှာ American ကအခွန်ကင်းလုပ်ခွင့်ကိုပေးထားတာလည်းဖြစ်ပါတယ်။